အမေရိကန်မှာကိုဗစ်ပိုးထွင်းမှုတွေပြန်တက်လာနေပြီးလာမယ့်သတင်းပတ်တွေအတွင်းလှိုင်းတစ်ခုအတွင်းဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ဒီတစ်ပတ်ထဲမှာပြည်မြောက်ချင်းအဖြစ်ကိုဗစ် -19 နေစဉ်ပိုးထွင်းသူတွေ4000နီးပါးရှိခဲ့ပြီးဒါကအရင်နှစ်ပတ်ပြည်မြောက်နေစဉ်တွင်တော့3000ကျော်ထက်အများကြီးမြင့်တက်သွားတယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ John Hopkins တက္ကသိုလ်ကကူးစက်ယောဂဆရာကြွမ်းကျင်သူဒေါက်တာ Stuart Campbell Ray ကဒီမြင့်မားလာမဲ့ COVID တောင်းကဘလောက်ထိမြင့်မယ်ဆိုတော့မသိနိုင်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့ကူးစက်ယောဂကြွမ်းကျင်သူအများစုကတော့အရင်တစ်ခေါက် Omicron ဆက်စပ်ခြင်းလှိုင်းလောက်တော့နိုင်ငံတော်ကလူတွေကိုအကြီးအကျယ်မပြန့်သွားနိုင်ဘူးလို့တော့ခံမှန်းနေကြပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကတော့ပိုကူးစက်သွားမှာဖြစ်ပြီးဆေးရုံတဲရနှုံတွေမြင့်တက်လာနိုင်တာအပြင်အရင်လှိုင်းရဲ့၄ပုံတစ်ပုံလောက်တော့ရှိသွားနိုင်တယ်လို့ Script သုတေသနဌာနအကြီးကဲဒေါက်တာ Eric Topol ကဆိုပါတယ်။အခုလိုအများကြီးလှိုင်းမတက်နိုင်တာကလည်းကာကွယ်ဆေးထိုးတာများလာတာနဲ့အရင်ကိုဗစ်ဖြစ်ခဲ့တာများခဲ့တာတွေကနေကိုခံအားအရင်ကထက်တက်လာတာကြောင့်ပါလို့ဒီကြွေးကျင်သူတွေကသုံးသပ်ထားကြပါတယ်။